ရုပ်သမရရှီကျင့်ဖင်ဟာဒီကနေ့မှာကြာရောက်တဲ့သူ့ရဲ့အသက်66နှစ်မြောက်မွေးနေ့ကိုရုရှားသမရဗလာဒီမီယာပူတင်နဲ့အတူကျင်းပခဲ့ပါတယ်။ရုပ်သမရရှီကရုရှားသမရပူတင်ကိုသူ့ရဲ့ယဉ်ကျေးတဲ့မိတ်ဆွေတူဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ်။ရုရှားသမရပူတင်ကတရုတ်သမရကိုမွေးနေ့လက်ဆောင်ဖြစ်နေရေခဲမှုပေးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြပါတယ်။တရုတ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေရဲ့ပုံကိုယ်ရေးဘဝအခြေအနေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေဟာအလုံးကိုရှားပါသလိုသူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုလည်းနိုင်ငံတော်ရှုတ်ဝတ်ချက်လို့သတ်မှတ်ထားတဲ့အတွက်သူတို့အတော်များများရဲ့မွေးနေ့တိကျကိုလူတို့ကိုထုတ်ပြန်ကြေညာလေးမရှိပါဘူး။တရုတ်သမ္မတနဲ့တရုတ်သမ္မတရှီကျင်းဖြင့်နဲ့ရုရှားသမ္မတပူတင်တို့ဟာဒေသရဲအစည်းအဝေးကိုတက်ရောက်ဖို့အတွက်တာဂျီကစ္စတန်နိုင်ငံဒူရှမ်ဘီမြို့ကိုရောက်နေကြတာဖြစ်ပြီးတော့အဲဒီဟိုတယ်နှစ်ခုမှာသူတို့တို့ဦးဟာချန်ပီယံခွက်တွေကင်မြောက်ပြီးတော့သမ္မတရှီရဲ့မွေးနေ့ပွဲကျင်းပနေတာကိုတရုတ်ဆိုးရပိုင်းရုပ်သံကပြသခဲ့ပါတယ်။ရုရှားသမ္မတပူတင်ကရေခဲမှုလက်ဆောင်ပေးတာကိုတုံ့ပြန်တဲ့အနေနဲ့တရုတ်သမ္မတရှီကျင်းဖြင့်ကပြန်ပြီးတော့လက်ဖက်ချောက်လက်ဆောင်ပေးခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ။